ယ်ထိုင်းနိုင်ငံမှာနိုရိုပိုရောက်နေပါပြီ။တရုတ်ပြည်ကလူတွေကတော့အခုထိပေါ့နော်။တရုတ်ပြည်မှာဘာမှမဖြစ်သေးဘူးလို့ပြောနေကြပါတယ်။ဒါပေမဲ့တရုတ်ပြည်ကလူတွေကိုမဆိုလိုဘူးနော်။အခုကကြတော့ထိုင်းမှာရှိတဲ့သူတွေကိုပြောတာပါ။အဲ့ဒီနိုရိုပိုနဲ့ပတ်သက်ပြီးတော့မှကျန်းမာရေးဝန်ကြီးဌာနကဒီနေ့မနက်ကထပ်ပြီးတော့ပြောလာပါတယ်။လျောင်မြို့မှာဆိုလို့ရှိရင်တော့ကြောင်သားဦးရေတောက်တဲ့ရေအနှစ်တစ်ဆင့်ကူးတာဆိုရင်1436ဦးရှိပါပြီလို့ပြောပါတယ်။အခုဆိုလို့ရှိရင်တော့ကလေးတွေကိုအရန်ကူးဆိုက်ရပါတယ်။နိုရိုပိုကဆိုလို့ရှိရင်တော့အစားတောက်ကနေတစ်ဆင့်ကူးတာဖြစ်ပါတယ်။အဲ့တော့ကိုတောက်တဲ့ရေကိုစားတဲ့ရေခဲကိုစားတဲ့အစားစာတွေမှာဆိုလို့ရှိရင်တော့တေတေချာချာတတိထားပါလို့ပြောပါသေးတယ်ဒါအပြင်ပေါ့နော်အစားတောက်တွေဆိုလို့ရှိရင်လည်းပူပူနွဲ့နွဲ့တွေကိုပဲမြင်းများစားပါလို့ပြောသွားပါတယ်ပြီးရင်တော့လက်ကိုခဏခဏဆေးပေးပါတဲ့နိုရိုပိုကကြတော့အာကိုဗစ်တော့လူမျိုးပေါ့နော်အရက်ပြန်တဲ့အဆင်မပြေပါဘူးတဲ့သူ့ကိုဆက်ပြနဲ့ပဲဆေးပေးဖို့ပြောသွားပါတယ်နော်အဲ့တော့ဟိုခလေးတွေကိုလည်းယူဆိုင်ပြီးတော့လက်ကိုလည်းခဏခဏပုံမဲ့လေးဆေးခိုင်းမှာနိုရိုပိုဖြစ်ပြီဆိုရင်တော့ဘယ်လိုလက္ခဏာပြလဲဆိုရင်ဖျားမယ်ဘိုင်းအောင်မယ်အော့အံမယ်ဝမ်းလျှောမယ်ဘိုင်းအရန်အောက်လို့ရှိရင်တော့အဲ့ဒါဆေးကန်းကိုသွားတင်ပါပြီလို့ပြောပါတယ်နိုရိုပိုကဖြစ်ဖြစ်ချင်းမှာမကုဘူးဆိုရင်တော့နောက်ပွားလာတဲ့အချိန်မှာကုမယ်ဆိုလို့ရှိရင်တော့ပေါ့နော်24နိုင်ရန်နေပြီးတော့မှ48နိုင်အတွင်းမှာစုံးနိုင်ပါတယ်လို့လည်းပြောထားပါသေးတယ်အဲ့တော့နိုရိုပိုထိုင်းမှာရောက်နေပြီဖြစ်တဲ့အတွက်ကြောင့်မို့လို့လူစုလူဝေးများတဲ့နေရာတွေမှာဆိုလို့ရှိရင်တော့ဂယူဆိုက်ပိုပြောချင်ပါတယ်သူကကြတော့ဒီတရိဆန်ဒီမှာတွားပြီးတော့မှအဲ့ဒီပိုကမကက်ပါဘူးအဲ့ဒီပိုကကြတော့လူခန္ဓာကိုယ်မှာပဲကက်ပြီးတော့မှလူခန္ဓာကိုယ်ကနေပဲကူးတာဖြစ်ပါတယ်ရှင်အဲ့တော့တရုတ်မှာတော့မသိဘူးထိုင်းမှာတော့နိုရိုပိုဖြစ်နေပါပြီအကောင်လုံးဆက်ဆက်ရရန်ဂယူဆိုက်ပိုပြောချင်ပါတယ်နော်